Britain လွှတ်တော်မှာတနင်္လာနေ့ကဝန်ကြီးချုပ် Boris Johnson ပေါ်မှာအယုံကြည်ရှိမရှိပါတီတွင်မဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ် Johnson ကို59ရာခိုင်နှုန်းကအယုံကြည်ရှိတယ်လို့မဲထည့်ခဲ့ကြပါတယ
်။ The vote in favor of having confidence in Boris Johnson as leader was 211 votes.
ပေမဲ့မရှိဘဲနဲ့မဲပေါင်း359မဲမဲပေးခဲ့တဲ့အထက်မှာ Boris Johnson ပေါ်မှာယုံကြည်ရှိတဲ့မဲက217မဲရပြီးတော့မရှိတဲ့မဲက148မဲရတဲ့အတွက်ပါတီနည်းနဲ့သူ့ပေါ်ယုံကြည်ရှိကြောင်း Conservative Party Committee အကြီးအကဲဖြစ်တဲ့လွှတ်တော်မှ Graham Bradley ကကြေညာခဲ့တာပါ Conservative Party ကလွှတ်တော်မှတွေကဝန်ကြီးချုပ်ပေါ်မှာအယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပြီးအခုမဲလိုက်ရရသူ့ပေါ်မှာ59ရာခိုင်နှုန်းထောက်ခံမှုရှိနေတာတွေ့ရပါတယ်2019မှာတက်လာတဲ့ဝန်ကြီးချုပ် Johnson ဟာတင်းကျပ်တဲ့ COVID-19 ကန့်သတ်မှုတွေအတွင်းသူနဲ့သူ့ရုံးအဖွဲ့သားတွေ Downland ရုံးနဲ့နေမှာအရက်သေးစားတဲခင်းတဲ့ပါတီပွဲချင်းပါခဲ့တဲ့နောက်ဖိအားပေးမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။လောင်စာဆီဈေးနဲ့စားတပ်ကုန်ဈေးထိုးတက်ပြီးစီးပွားကတ်ဆိုင်မှာအန္တရာယ်ကြုံလာရတာကြောင့်ပါတီတွင်းအမတ်တရှုပ်စိုးရိမ်မှုတိုးလာနေပေမဲ့သူ့ Cabinet နဲ့အဖွဲ့ဝင်တွေကတော့ COVID-19 ကာဝယ်ဆေးထုတ်လုပ်ငန်းလင်းလင်းမြန်မြန်လုပ်နိုင်တာနဲ့ Ukraine ကို Russia ကျူးကျော်မှုနဲ့ပတ်သက်ပြီး Britain တုံ့ပြန်မှုတွေနဲ့အတူအောင်မြင်တဲ့ဆောင်ရွက်မှုတွေရှိတယ်လို့တုံ့ပြန်ပြီးသူ့ဘက်ကရည်တည်ခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကတော့အခုလိုပြက်ပြက်သားသားမဲပေးဆုံးဖြတ်မှုထွက်လာခဲ့တဲ့နောက်သူ့အဆိုအရဆက်လက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့စီးပွားရေးပြန်ပြီးဥမော့လာအောင်လုပ်မယ်လို့ပြောပါတယ်။